ီးခဲ့တဲ့လကပြည်မင်းဆွဲခံရလို့ပျောက်ဆုံးနေတဲ့ကျောင်းသူလေး200ကျော်ကိုပြန်လည်ကက်တင်ဖို့ကူညီတဲ့အနေနဲ့အမေရိကန်ထောက်လှမ်းရေးလေယာဉ်တွေနိုင်ဂျီးရီးယားနိုင်ငံမှာပါဝင်လှုပ်ရှားနေပါတယ်။ထောက်လှမ်းရေးဝန်ထမ်းတွေနဲ့ဂျိုရုကရရှိတဲ့ထောက်လှမ်းရေးအချက်အလက်တွေကိုအသုံးပြုပြီးဒီကိစ္စမှာပါဝင်ကူညီသွားမယ်လို့အမေရိကန်အရာရှိကြီးဂျေးကန်နီကတင်းလာနေကပြောကြားခဲ့တာပါ။ကျောင်းသူလေးတွေကိုကက်တင်နိုင်ဖို့အတွက်တက်နိုင်သမျှကူညီရမယ်လို့သမ္မတဥပမာကညွှန်ကြားထားကြောင်းအမေရိကန်ကာကွယ်ရေးဌာနနဲ့ FBI ထောက်လှမ်းရေးတွေအပါအဝင်အဖွဲ့အစည်းတွေကနိုင်ဂျီးရီးယားနိုင်ငံအမေရိကန်တိုင်းရင်းမှာဆောင်ရွက်နေရတယ်လို့လည်းဆိုပါတယ်။ပြန်ပြေးဆွဲခံထားရတဲ့ကျောင်းသူလေး300ကျော်တဲကတယောက်ကိုဖတ်ခင်ဖြစ်သူကဘိုကိုဟာရမ်တို့ထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာသူသမီးလေးကိုမှတ်မိတယ်လို့ပြောကြားလိုက်ပါတယ်။ဆက်တီမာဆိုသူကဗီဒီယိုထဲကတယောက်ဟာအသက်18နှစ်အရွယ်သူသမီးဖြစ်ပြီးသူအိန္ဒိယတယောက်ရဲ့သမီးကိုလည်းမှတ်မိတယ်လို့ယူဆကြောင်းပြောကြားလိုက်ပါတယ်။ကျောင်းသူလေးတွေပြန်ပေးဆွဲခံသွားရတဲ့ချီပုတ်ကျေးရွာသားကလုံလုံရေးအတွက်သူ့ရဲ့မိသားစုနာမည်ကိုရောသူ့သမီးလေးနာမည်ကိုပါလူသိရှင်ကမပြောဖို့လဲပြောထားလိုက်ပါတယ်။တနင်္လာနေ့ကဘဂိုဟရမ်တို့ထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာမင်းကလေးတရားလောက်ဟာခံမှန်းလို့မရနိုင်တဲ့ကြေးလက်တနေရာမှာခြုံလွာဝတ်ယုံအနက်ကိုဝတ်ပြီးထိုင်နေရတာကိုပြသထားပါတယ်။